မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2019ခုနှစ်ဇွန်လ7ရက်ရက်ဗုဒ္ဓဦးညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အလွန်ရှိနေသူတွေကိုသက်သက်နိုင်ငံတွေထံလွှတ်ပြောင်းပေးဥပဒေမူကြမ်းကိုကန့်ကွက်တဲ့ဆန္ဒပြသူတွေနဲ့ရက်တက်ဖွဲ့ကြားဟောက်ကမာတီကယုံတွေဖြစ်ပေါ်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးဖြစ်ရှင်းရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်တာဝန်ရှိသူတွေပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့စီရေးပဋိပက္ခတွေရှိနေတဲ့ရခိုင်မြောက်ပိုင်းမှာအခုနှစ်ဆန်ပိုင်းတိုက်ပွဲတွေအတွင်မြန်မာစစ်တပ်က1200ကျော်ကြာဆုံးခဲ့တယ်လို့အေရခိုင်လက်နက်ကိုင်အဖွဲ့ကထုတ်ပြန်လိုက်တဲ့အပေါ်မှာ
ရှိပါဘူးအလောက်အကြီးအတွက်ထုတ်မီဒီယာတွေမှာလည်းကျွန်တော်ဖြေခဲ့တယ်အဲ့ဒီအတွက်ဟိုရှိပါဘူးအားတော့
တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရင်းမှုဘုံမှုချုပ်စော်မင်းထွန်းပြောသွားတာပါသတင်းပြေဆုံးကနောက်ပိုင်းမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူနာဆင်ရမှာကတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်အနေနဲ့လာမယ့်2020အထွေထွေရေကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှုကြမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းထိုင်းတောင်ပိုင်းလန်ကာဝီကျွန်းနားမှာတောင်ကျင်နေတဲ့ဆက်လီတစည်းကနေရိုဟင်ဂျာ60ကျော်ကိုဖမ်းမိခဲ့တဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
အလွန်ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ဟောင်ကောင်မှာဒီကနေ့ဒီရုံးဖြစ်ပွားရာကရဲတပ်ဖွဲ့ကမြေယူပုံးနဲ့တုံနေနေခဲ့ပါတယ်။ဒိုင်းတွေဝတ်စုံနေတဲ့အကာအကွယ်ယူထားတဲ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုတွန်းထုတ်ဖယ်ရှားဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပေါက်တာတွေရှိခဲ့ပါတယ်။ဆန္ဒပြဝါရီဖော်ရာကအငင်းပွားစရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းလည်းဟောင်ကောင်လွှတ်တော်ကအစောပိုင်းမှာပဲကြေညာခဲ့တာပါ။ဆွေးပြထားတဲ့ဥပဒေကြမ်းအရဆိုရင်တော့တရုတ်ပြည်မှာကြီးပါဝင်တခြားနိုင်ငံတွေထံအလွန်ရှိနေသူတွေကိုအလွယ်တကူလွှဲပြောင်းပေးနိုင်တော့မှာဖြစ်ပါတယ်။ရန်နယ်ချီရဲ့စီဝိုင်းလုပ်ငန်းတွေကတော့ဆန္ဒပြဝါရီမှာဝန်ထမ်းတွေမပါနိုင်အောင်ပိတ်ထားမယ်အကြောင်းကြေညာခဲ့ကြပါတယ်။ဟောင်ကောင်လွှတ်တော်ကတော့ဥပဒေကြမ်းကိုဆွေးနွေးမဲ့ရဲ့နောက်ပိုင်းမှာကြေညာမယ်အကြောင်းပြောဆိုခဲ့တာပါ။ဟောင်ကောင်ကျွန်းမှာဒေသခံထောင်ထောင်ချီပြီးတနင်္ဂနွေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပေမဲ့ဟောင်ကောင်ကျွန်းအမှုဆောင်ရာရှိချုပ်ကယ်ရီလမ်ကတော့ဥပဒေကြမ်းကိုထောက်ခံထားပါတယ်။အလို့ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးမယ်။ဥပဒေအရသူဖြင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်စနစ်ရှိရာတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ်ပေါ့ဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေကမကဥပဒေအရတိုင်ဝမ်နဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြပါတယ်။
မက္ကဆီကိုနိုင်ငံကိုဖြတ်ပြီးတော့အမေရိကန်ပြည်ထောင်စုထဲဝင်ရောက်နိုင်ရေးချိုးပန်းကြတဲ့လူတွေကိုဟန်တာနိုင်ရေးအတွက်ကွာတီမာလာနိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့နိုင်ငံတောင်ပိုင်းဒေသကိုမက္ကဆီကိုအမျိုးသားကာကွယ်ရေးတပ်ဖွဲ့တွေဒီကနေ့ဆီလုပ်ဖို့ရှိပါတယ်။တပ်ဖွဲ့ဝင်6000ကိုနေဆန်းတဲ့အခြားဒေသတွေကိုပါပို့ထိုးနေကစပြီးတော့ဆီလုပ်သွားမယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာစီလိုအေဘရာကသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့တွေကိုဘယ်လောက်မြင်းမြန်းဆန်းဆန်းဆီလုပ်မလဲဆိုတာကိုတော့ပြောမသွားပါဘူး။အမေရိကန်တာဝန်ရှိသူတွေနဲ့ပြည်ခဲ့တဲ့သတင်းဘက်ကဆွေးနွေးတဘောတူညီခဲ့တဲ့အချက်လက်တွေကိုလည်းဝန်ကြီးအေဘရာကဖတ်ပြခဲ့ပါတယ်။အဲ့ဒီသဘောတူညီချက်ထဲမှာတော့အမေရိကန်နိုင်ငံမှာခေါ်လွှမ်းခွင့်လျှောက်ထားတဲ့ရွှေ့ပြောင်းအခြေချသူတွေရဲ့လျှောက်လွှာတွေစစ်ဆေးဆောင်တဲ့အချိန်မှာမက္ကဆီကိုနိုင်ငံကနေစောင့်ဆိုင်ရမယ့်အစီအစဉ်လည်းပါဝင်ပါတယ်။ဒါအပြင်အမေရိကတိုက်အလဲပိုင်းနိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူညီခဲ့ကြတာပါ။သမ္မတထရမ်ကလည်းမက္ကဆီကိုနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောတူညီမှုရခဲ့ကြောင်းမနေ့အင်္ဂါနေ့ကပဲသတင်းထောက်တွေကိုအင်ပြီးတော့မှပြောဆိုပါရတယ်။ဘလို့သဘောတူညီမှုတွေရခဲ့တယ်လဲဆိုတာကိုတော့အတိအကျမပြောသလိုအချိန်တိုင်တော့မက္ကဆီကိုနိုင်ငံကိုကြေညာခွင့်ပြုမှာပါလို့လည်းသမ္မတထရမ်ကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာရှင်းနေတဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဒေါ်နယ်ထရမ်နဲ့အတက်ကန်ဒီမိုကရက်တစ်ပါတီကသမ္မတလောက်ဖြစ်ရှင်ပြိုင်မဲ့သူတွေထဲမှာရှည်ရန်ရောက်နေတဲ့ဒုသမ္မတဟောင်ဂျိုးဘိုင်ဒန်တို့မနေ့ကအိုင်အိုဝါပြည်နယ်မှာအပြိုင်ဆိုင်စီယိုဆင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံကြီးမှာအရေးပါတဲ့ပြည်နယ်တစ်ခုမှာစီယိုထွက်ခဲ့ကြတဲ့အတွက်လည်းရပ်ပေါင်း900လောက်သာကျန်တော့တဲ့ရွေးကောက်ပွဲမှာထိတိုက်တွေ့မဲ့အကျုံမြင်ဝင်တစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရတာပါ။ဒုသမ္မတဟောင်ဘိုင်ဒန်ကတော့သမ္မတထရမ်အမေရိကန်အတွက်ကြီးမားတဲ့ချင်းချောက်မှုတစ်ရပ်ဖြစ်နေအတွမွာမျိုးကစီယိုကြီးစင်မှာပြောဆိုသွားပါတယ်။ကမ္ဘာမှာအနာရှင်တွေဖြစ်ကြတဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်၊ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့သမ္မတထရမ်တည်တည်နီဆက်ဆံနေတာတွေကိုလည်းမောင့်ပလက်ဆက်မျိုးကဝက်စလီယန်တက်ဆိုမှာနောက်ပိုင်းပြောကြတဲ့မင်းကောင်မှာဒုသမ္မတအောင်ကထက်သွင်းပြောဆိုသွားတာပါ။ဒေဗင်ပေါ့တ်မျိုးမှာတတိယချင်းပြောဆိုရမှာလဲဒီမိုကရေစီစနစ်ရဲ့ထိန်းကုတ်တွေကိုဖြိုဖျက်နေတဲ့သူဖြစ်နေသမ္မတထရမ်ကိုဝေဖန်သွားပါတယ်။သမ္မတထရမ်ကတော့အိုင်အိုဝါပြည်နယ်ကိုစီယိုကြီးအတွက်အင်ဂျီယိုကမထွက်ခွာခင်မှာပဲသမ္မတအဖြစ်တာဝန်ယူရမယ့်အချိန်မှာအ ဒီကိစ္စကိုအမေရိကန်ပြည်ထောင်စုရဲ့ဝန်ရောက်နိုင်ရေးကျိုးပန်းကြတဲ့လူတွေကိုဟန်တာနိုင်ရဲ့အသက်83နှစ်ပြည့်နဲ့ဒုသမ္မတအောင်အနေနဲ့စိတ်ပိုင်းရုပ်ပိုင်းအရဆွမ်းဆောင်နိုင်စွမ်းရှိမရှိမိကုန်ထုတ်ခဲ့တာပါဒါမှမဟုတ်တောက်ချန်နေကပဲအသက်83နှစ်ပြည့်ရဲ့သမ္မတထရန့်ပေါ်မှာလည်းဝေဖန်သူတွေကအလားတူမိကုန်ထုတ်နေကြတာဖြစ်ပါတယ်
2019ခုနှစ်ဆက်စပ်ပြီးရှင်းနေချုပ်ဝီလျံဘားနဲ့အင်ဂျီရိုအကြံပေးဟောင်းဒွန်မကန်တို့ကိုမေးမြန်းဖို့လွှတ်တော်ကစင်ကာပူလာရောက်ဖို့ပြက်ကွက်ခဲ့ကြတဲ့အတွက်သူတို့နှစ်ဦးကိုတရားစွဲဆိုရေးစီစဉ်ဖို့အမေရိကန်အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ခဲ့ပါတယ် အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နောက်ဆက်မှုစုံစမ်းနေတာကိုအနောက်ရှက်ပေးဖို့တမနာထရမ့်ကကြိုးစားပြီးတော့တရားရည်ပိုင်းကိုပါပိတ်ပင်ဟန်တာခဲ့သလားဆိုတာကိုစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့အစီခံစာထက်ကအရေးကြီးတဲ့ဆွဲဆွဲရမ်းတွေကိုအမတ်တွေကရယူလိုကြတာဖြစ်ပါတယ်။ဒါအပြင်အင်ဂျီရိုထဲမှာဖြစ်ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအင ရရှိမောက်ထွက်ဆိုဖို့ညင်ဆိုခဲ့တာဖြစ်ပါတယ်
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ19 kHz 1068 ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုဟင်ဂျာဒုက္ခရဲ့အရေးဖြစ်ရှိရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့ဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားလက်ခံသဘောတူခဲ့ကြကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးရှာဟီတူဟက်အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြင့်အတွင်းဝင်ဒေးဗစ်ဟေရိုဦးဆောင်တဲ့အမေရိကန်ဘင်္ဂလားဒေ့ရှ်တပ်မကြီးတွေ့ဆုံဆွေးနွေးမှုတွင်ရိုဟင်ဂျာဒုက္ခတွေအရေးဖြစ်ရှင်းမှုထက်သွင်းဆွေးနွေးခဲ့ကြရမှာအခုလိုသဘောတူလက်ခံခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါပြဿနာဖြစ်ရတဲ့ဈေးမြေကိုဖြေရှင်းဖို့ဒုက္ခသည်ကိုဆန္ဒနဲ့အညီလုံခြုံမှုနဲ့တိတ်ခါရှိရှိနေရပြောင်းနိုင်မဲ့အခြေအနေတွေဖန်တီးဖို့မြန်မာစိုးရဘက်ကဆောင်ရွက်ဖို့လိုအပ်နေရတဲ့ကိုအလေးထားဆွေးနွေးခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ဒုက္ခသည်နဲ့ဒေသခံလူမှုအသိုင်းအဝိုင်းကိုဆက်လက်ပံ့ပိုးကူညီရမှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လက်တွဲကြိုးပမ်းဖို့လဲနိုင်ငံငယ်တာဝန်ရှိသူတွေသဘောတူခဲ့ကြတာပါ2019ဩဂုတ်လတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS ရိုဂျာဆွေရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ဖြီးခဲ့ကြတဲ့တိုင်းနယ်ချီရိုဂျာတွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာကမြန်မာဆွေရောက်ကိုတိုက်တွန်းနေတာဖြစ်ပါတယ်ဒုက္ခသည်နေရပြည်ရေးစီစဉ်တွေ့ဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂအေဂျင်စီတွေနဲ့ပါမြန်မာဆွေရောက်ကသူကြီးသဘောတူညီချက်တွေလက်မှတ်ရေးထိုးထားရမယ်လဲလက်တွေ့မှာတော့အကောင့်ထဲမှာပေါ်နေနေပဲဖြစ်နေတာပါမြန်မာဆွေရောက်ကတော့ရိုဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားရင်ပဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းနဲ့ပြန်လက်ခံဖို့အသိရှိနေတဲ့အကြောင်းလဲပြောဆိုထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းကကန်ယိုရန်လွန်တစ်ခုမှပြက်ပြီးတော့တောင်တင်နေတဲ့ဆက်လေပေါ်မှာရိုဟင်ဂျာမွတ်စလင်65ဦးကိုရှာဖွေတွေ့ရှိခဲ့ပြီးသူတို့လူကုန်ကူးခံရတာဟုတ်မဟုတ်စစ်ဆေးနေတယ်လို့ထိုင်းရစ်တပ်တာဝန်ရှိသူတွေကပုံထုံးလေးကပြောပါတယ်။မြန်မာနိုင်ငံနယ်စပ်နဲ့မိုင်150အကွာထိုင်းနိုင်ငံတောင်ပိုင်းတာတူတောင်မရင်းအမျိုးသားဥယျာဉ်နယ်မြေထဲမှာအဲ့ဒီဆက်လေကိုအင်္ဂါနေ့ကတွေ့ရှိခဲ့တာပါ။ဆက်လေပြက်ထဲမှာပါလာတဲ့ရိုဟင်ဂျာတွေထက်ကအမျိုးသမီး32ဦးနဲ့ကလေး9ဦးပါတယ်လို့ထိုင်းရစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအထဲမှာပါလာတဲ့ထိုင်းနိုင်ငံသားတဦးနဲ့မြန်မာနိုင်ငံသား5ဦးတို့ကတော့အဲ့ဒီအရက်မှာငါဖမ်းနေတာဖြစ်ပြီးရိုဟင်ဂျာတွေနဲ့ဘာမှပတ်သက်မှုမရှိဘူးလို့ပြောပါရဲ။အဲ့ဒီလူ6ဦးကတော့တန်မြတ်ဖြစ်စရာအပြုတ်အမူတွေကြောင့်ဆစ်ဆဲဖို့ထိန်းနှိမ်ထားတယ်လို့ထိုင်းရေးတပ်ပြောခွင့်ရဒုပေါ်ချုပ်ခန်ဒီဘောကဒီကနေ့ပဲပြောဆိုထားပါရဲ။2019ခုနှစ်ကရဟတ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုကြောင့်အဲ့ဒီဒေသကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းထက်မနည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။ထွက်ပြေးသူအများစုကလူအဆမတန်လာတဲ့ဆက်လီတွေနဲ့ဘင်္ဂလားဒေ့ရှ်တို့ကတဲ့စကန်တွေစီထွက်ပြေးကြသလိုတချို့ကလည်းအလုတ်ကိုင်းကောင်းတဲ့မလေးရှားတမမဟုတ်ထိုင်းနိုင်ငံကိုပို့ပေးမယ်ဆိုတဲ့လူမောင်ကိုသမားတွေရဲ့လိင်ငယ်လက်ဖျားတာကိုခံခဲ့ကြရတာပ
ါစပိန်နိုင်ငံရှေ့မြောက်ဘက်ကက်တလန်ဒေသမှာ2019ခုနှစ်တုန်းကအောင်မြင်မှုမရခဲ့တဲ့လွတ်လပ်ရေးကြိုးပမ်းမှုနဲ့ဆက်နွယ်ပြီးလိင်ငယ်သမားတွေနဲ့တကြွလှရှားသူ12ယောက်ကိုလေးလာကြာရုံးတင်စစ်ဆေးနေတာတွေဒီနေ့ဆုံးသက်တော့မှာဖြစ်ပါတယ်ကက်တလန်ဒေသဒုသမရဟောင်းအိုရယ်ဟွန်ကွာတ်အပါအဝင်ရုံးတင်စစ်ဆေးခံရသူအားလုံးကိုတော့စပိန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိခိုက်အောင်အကြမ်းဖက်ကြိုးပမ်းသူတွေဖြစ်ပုံကံမှုနဲ့အရေးယူထားတာပါ တရားရုံးကအဖြစ်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့ဒုသမရဟောင်းလည်းအမြင့်ဆုံးထောင်ဒဏ်25နှစ်ထိကျခံရမှာဖြစ်ပါတယ်။ကျန်သူတွေကတော့အမိတ်မနာခံမှုအများပြည်သူပိုင်းငွေအလွဲသုံးစားမှုတွေနဲ့လည်းဆွတ်ဆုထားပါတယ်။မက်ထရီမျိုးတော်ကတရားရုံးချုပ်မှာကြားနာစစ်ဆေးမှုတွေကိုတော့တနင်္ဂနွေလုံးကိုရုံးမြင့်တင်ကြကပြတ်သက်ရမှာတရားခွင်စတင်တဲ့ဖေဖော်ဝါရီလကစလို့စိတ်ဝင်တစားစောင့်ကြည့်နေကြတာပါ။2019ခုနှစ်အောက်တိုဘာလ1ရက်နေ့မှာခွက်တွေရေးအတွက်လူမှုဆန္ဒခံယူခဲ့ပြီးနောက်ကက်တန်ဒေတာအစိုးရကတိကျလွတ်လပ်တဲ့နိုင်ငံဖြစ်တဲ့ကြီးညာခဲ့တာဖြစ်ပါတယ်
။ပြည်တဲ့နိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာလက်ရှိချန်ပီယံအမေရိကန်အသင်းကထိုင်းအသင်းကို73ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။အမေရိကန်နဲ့ထိုင်းအသင်းတို့အင်္ဂါနေ့ကရှင်းပြန်ကစားရမှာပွဲစပြီး12မိနစ်အကြာမှာပဲအမေရိကန်အသင်းကရှီရန်တိုက်စီမို Alex Morgan ကပထမဆုံးဂိုးစပြီးတော့တွင်ယူခဲ့တာပါ။မိနစ်20အကြာမှာတော့ Luis Laville ကဘဲချီနဲ့တခိုးသွင်းပြီးတော့ Lindsey Hogan ကတဂိုးနဲ့ပထမပိုင်းမှာပဲ3ဂိုးဂိုးမရှိနဲ့အမေရိကန်အသင်းကဦးဆောင်ကစားခဲ့တာဖြစ်ပါတယ်။မနေ့ကပွဲမှာအမေရိကန်အသင်းကရှေ့ကတန်းတိုက်စီမှု Alex Morgan က5ဂိုး၊ Laville က2ဂိုး၊ Mewis က2ဂိုးစီတွင်ခဲ့တာဖြစ်ပြီး Morgan, Rofi, Molly, Pout နဲ့ Kali Lloyd က2ဂိုးစီအသီးသီးတွင်ယူခဲ့တာဖြစ်ပါတယ
်။ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်လေးဦးနဲ့နန်းအောင်တို့ပြောပြခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်စီးပတိပခရီရှိနေတဲ့ရခိုင်မြောက်ပိုင်းမှာအခုနှစ်ဆန်းပိုင်းတိုက်ပွဲတွေအတွင်းမြန်မာစစ်တပ်က1200ကျော်ကြဆုံးခဲ့တယ်လို့အေအေရခိုင်လက်နက်ကင်ဖွဲ့ကထုတ်ပြန်လိုက်ပြီးမြန်မာတပ်မတော်ဘက်ကတော့ဒါဟာဝါရဖြန့်ချီမှုတက်တက်ဖြစ်တယ်ဆိုပြီးညင်းဆိုပါတယ်။ဒါပြင်အခုဇွန်လအတွင်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေရော့ကျလာပြီးလုံခြုံရေးအခြေအနေတိုးတက်လာတယ်လို့လည်းမြန်မာတပ်မတော်ပြောခွင့်ရက VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုနိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဒီနှစ်ဇန်နဝါရီလကနေမေလအထိမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့ကြားတိုက်ပွဲကြီးတိုက်ပွဲငယ်ရေအတွက်900ခန့်ရှိနေပြီးဒီတိုက်ပွဲအတွင်းမှာတပ်မတော်ဘက်က1200ကျော်ကြာဆုံးခဲ့တယ်လို့အေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဘက်ကသတင်းထုတ်ပြန်သလောက်ကြာဆုံးမှုမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကဆိုပါတယ
်။ရှိပါဘူးအလောက်အကြီးအတွက်ထုတ်မီဒီယာတွေမှာလည်းကျွန်တော်ဆွေးနွေးခဲ့တယ်အဲ့ဒီအတွက်ဟိုရှိပါဘူး။အားတော့ဟိုသူတို့ရပါတာဖန့်ချီမှုတက်ပါတင်ပါတော့။
ဒီဆွန်လပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုနည်းလာသလိုရခိုင်ပြည်နယ်တွင်းလုံခြုံရေးရသိုးသက်လာတဲ့အနေအထားရှိနေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ
်။ဖြစ်ဖြစ်တိုက်ခိုက်မှုတွေနည်းသွားလို့အဲ့လိုတော့သုံးပတ်လို့ရတယ်။လုံခြုံရေးရနည်းနည်းသိုးသက်လာတဲ့အနေအထားတော့ရှိသေးတယ်။အဲဒီတော့ကျွန်တော်တို့ဒါသာပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေတော့ရှိသေးတယ်။အကုန်လုံးတော့လုံခြုံမှုအမတ်ဆန်ပြည့်အပြည့်ရှိပြီလို့ကျွန်တော်တို့မပြောရလို့ရင်းနှက်တဲ့ဆိုင်ကလည်းသိုးသက်လာတာပေါ့လေ။
နိုင်ငံတော်သမ္မတရုံးကြီးရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ဇန်နဝါရီလကနေမေလအထိအေအေနဲ့တိုက်ပွဲပေါင်း206ကြိမ်ဖြစ်ပွားခဲ့ပြီးအေအေဖွဲ့ရဲ့လောင်းတရာနီးပါးရရှိခဲ့ပြီးတော့အရှင်ဖမ်းမိသူ46ဦးကိုဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေကြောင်းပြီးခဲ့တဲ့မေလတွင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်ကြဆုံမှုစီးရင်ကိုတော့နှစ်ဖက်စလုံးကညှင်းဆန်ခဲ့ပါတယ်။တိုက်ပွဲတွေရော့ကျလာတယ်လို့မြန်မာစစ်တပ်ပြောခွင့်ရကဆိုပေမဲ့မနေ့ကတရားထဲမှာတင်ဗုဒ္ဓတော်မြို့နယ်တွင်မှာတိုက်ပွဲနေရာ3နေရာဖြစ်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါရတယ်
။တိုက်ပွဲ3နေရာတောင်ဖြစ်တာရှိတယ်။ရန်ကဖြစ်တဲ့မနေ့ချင်းနာရီဒင်းစင်မင်းကဗုဒ္ဓတော်မြို့နယ်တောင်ရွာရဲ့အရှင်ရောက်ခွင့်1.2ကီလိုမီတာအကွာတောင်တန်းပေါ်မှာဒီအားနေရာလောက်ရှိတဲ့ဒီမြမတံတော်စစ်ကြောင်းကိုရခိုင်ကတော်ကနေပြီးတော့ဝင်ရောက်ပိုက်ခိုက်ခဲ့တာရှိတယ်။နောက်ပြီးတိုင်းပြည်ချောင်းရဲ့အနောက်ဘက်ကတံတားအုံရငါးစီလိုက်ရှိတဲ့ဒီချောင်းကတော့ဒီခန့်ကတ်တို့ရှိတဲ့နေရာကိုထုံးပြီးတက်ခိုက်လာတဲ့အကြောင်းမျိုးတော့အဲ့မှာဖြစ်တာ။နောက်ပြီးတော့ဒီနေလေတခါကြီးဒီပင်ကောင်းကြီးကဒီမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ရွာရဲ့အချင်းများဖွဲ့အဲ့မှာဒုတိယအကြိမ်တိုက်ပွဲဖြစ်တာ။နေကဒီဒုတိယအကြိမ်နဲ့ချင်းမှာဖြစ်ခဲ့တဲ့တိုက်ပွဲ၃ပွဲအကြိမ်မှာတော့ရန်သူပကနေပြီးတော့အရာရှိတဦးပါဝင်စုစုပေါင်း၈၈ဦးကြားထုံးတာရှိတယ်။အဲ့မှာဒါရသူတွေလည်းရှိ
ဒီတိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောနေတယ်လို့တီးခြားတည်မပြုနိုင်သေးပါဘူး။ဒီလိုတောင်ရွာဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးနေရတယ်လို့အနီးနားနေုံဆောင်ရွာသားတို့ကပြောပါတယ
်။တိုက်ပွဲကဟိုဒီနေ့ကနေဖိုက်တယ်။ကိုကြီးလေးတို့ကအဲဘူးလိုမျိုးတွေမှာရွာသားတွေထွက်ပြေးနေရတယ်
။တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စွန်မင်းထွန်းကတော့မနေ့ကတိုက်ပွဲတွေဖြစ်တယ်ဆိုတာကိုညင်းပါတယ်
။တည်ရင်မှာတော့ကျွန်တော်သိတော့မရှိပါဘူးဗျာ။ရှင်းသိရမှာ
။ဘူဒီတောင်မဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့တောင်ရွာဘက်မှာတိုက်ပွဲဖြစ်ကြောင်းကိုတော့အတိအကျပြောပါရတယ်
။တိုက်ပွဲတော့ဖြစ်တယ်ဆိုပြီးတော့ကျွန်တော်သတင်းရတယ်။ ယောနဲ့တော့နေပြီးငှက်နေပြည့်နေရတော့ဒီဘက်ကနေနေတိုင်းနဲ့တောင်ပြောသူတဲ့ယောနဲ့ကြီးတယ်လို့ဘယ်လိုချင်းချင်းရှိတဲ့ဆိုတော့ကျွန်တော်တို့မသိဘူးနော
်ရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့တိုက်ပွဲကြောင့်ရတိတောင်ဘူတိတောင်ကြောက်တော်ပုံနှကျွန်းမြောက်ဦးစတဲ့မြို့နယ်တွေမှာစစ်ရှောင်းဥယျ 4,000 ကျော်တိုးပွားလာနေပါတယ်အေးရခိုင်လက်နက်ကိုင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်းသူတို့ဖွဲ့တွေအခြေစိုက်နိုင်ရေးဟာအ धिक ရည်မှန်းချက်ဖြစ်တယ်လို့အေးဘက်ကပြောဆိုထားပါတယ်။အေးဖွဲ့ဟာ KIA ခြေစိုက်ရာကချင်ပြည်နယ်ဘက်မှာစဖွဲ့စည်းအခြေတည်လာခဲ့တာပါ။မြန်မာစစ်တပ်ဘက်ကတော့ရခိုင်ဟာအရင်ကတည်းကငြိမ်းချမ်းတဲ့နေပြည်ဖြစ်တာမို့ဆိုပြီးအေးဖွဲ့တွေရခိုင်ပြည်နယ်တွင်းမှာအခြေစိုက်မယ်ဆိုတာကိုတော့လက်မခံပါဘူး။ဒါကြောင့်လဲဒီလိုနှစ်ဖက်အခြေခံမတူတဲ့သဘောထားတွေကြောင့်ရခိုင်ပြည်နယ်တွင်းစီရီပရိပခတွေဟာနှိမ့်နှိုင်းနိုင်မဲ့လာလာမရှိနိုင်သေးဘူးလို့လဲရခိုင်နိုင်ငံရေးသုံးသပ်သူတွေကယူဆထားကြပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါအခုတဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလှတပုတ်ကိုတင်ဆက်ပေးပါဦးမယ်ပြည်ထောင်စုရေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်2020အထွေထွေရေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှုကြမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်အရင်ရွေးကောက်ပွဲဒီမှာမင်းဆန္ဒရှင်စီအငင်းပွားမှုတွေကြုံခဲ့ရတာမို့တီဇွန်လကုန်ကစပြီး3လကြာဆောင်ရွက်မဲ့စီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်ပေးနိုင်မှုဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
။လာမယ့်2020အထွေထွေရွေးကောက်ပွဲမှာစစ်မှန်တဲ့မဲဆန္ဒရှင်စီရင်တွေရဖို့နဲ့မဲပေးခွင့်ဆုံးရှုံးတာတွေမဖြစ်ဖို့ဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရဦးမြင့်နိုင်ကပြောဆိုလိုက်တာပါ။စီမံချက်အရာမဲစင်းပြည့်စုံရေးကောက်ယူရေးကြီးကြပ်ရေးဆိုပြီးအဖွဲ့တွေခွဲခြားလှုပ်ဆောင်မှာဖြစ်ပါတယ်။လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေပတ်သက်လို့ဦးမြင့်နိုင်ပြောပြလာတာကတော့
ဒီလကုန်ကနေစပြီးတော့စတင်ပြီးတော့ကောက်ယူသွားမှာပေါ့။နိုင်ငံလုံးမှာနိုင်ငံလုံးမှာတကယ်နိုင်ငံလုံးမှာဟုတ်ကဲ့3လအတွင်းကျွန်တော်ကောက်ယူသွားမှာဟုတ်ကဲ့ဟုတ်ကဲ့။လာဝကတော့ထွေအုပ်တုံးတွေကိုအခုအဖွဲ့တွေဖွဲ့ပြီးတော့တေချာကောက်ပြီးတော့အဲ့အကြမ်းတွေကိုသက်ဆိုင်ရာပါတီတွေအဲ့ဒီတို့ရှိမှခြေဆိုင်ပါတီတွေကိုအကုန်လုံးကျွန်တော်စီဒီဓာတ်ပြိုင်းနဲ့ဝင်မယ်သူတို့ကလည်းသူတို့ပါတီဝင်နေကြံလားမကြံလားသူလိုက်ကြည့်မယ်ကျန်တဲ့မက်ဆန်နေချင်းနေလိုက်လားလိုက်ကြည့်မယ်လိုက်ကြည့်မယ်ဆိုလို့ရှိရင်ကြံတဲ့လူဆိုရင်သူတို့ဟိုကြံတဲ့စင်းကိုတမရကျွန်တော်ပို့ရင်ကျွန်တော်စီကျွန်တော်တို့အဲ့မှာစစ်စစ်ကြီးထည့်ပေးမယ်အဲ့ဒီအပြင်ကိုသက်ဆိုင်ရာပါတီတွေတို့တော့ကိုယ်စားလှယ်လောင်းနေသူတို့စီကိုလည်းပဲဒီမဲစင်းအကြမ်းစီဒီနေနေပေးပြီးတော့သူတို့စီကလည်းပဲသူတို့ရဲ့ပါတီဝင်တွေဘယ်သူကြီးကြံနေတယ်လဲသူတို့ရဲ့မဲဆန်တွေဘယ်သူကြီးကြံနေတယ်လဲအဲ့ဒါတွေသူတို့စီကိုပေးပြီးတော့သူတို့စီကလည်းတောင်းခံပြီးတော့ပြုစုသွားမယ်ဆိုရင်တော့တင်မတန်ကိုမှန်သွားမယ်ဟာဖြစ်မှာပေါ့နော်စစ်ပြေးရှောင်တွေလည်းတတ်တက်ကောက်မယ်ပြောင်းရွှေ့လို့သားတွေလည်းသိချာစနစ်ချကောက်မယ်ကိုကတော့
ဒီလိုကောက်ယူတာမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေစစ်ပြေးရှောင်ပြည်သူတွေရွှေပြောင်းလုပ်သားတွေအပါအဝင်နိုင်ငံတွင်းမှာရှိနေတဲ့မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ရေးအတွက်အားလုံးကိုစီရင်ကောက်ယူမယ်လို့ကော်မရှင်ကဆိုပါတယ်ဒီစီမံချက်ကနေပြည်ပြည်စုံတဲ့မဲဆန္ဒရှင်စီရင်တစ်ခုထွက်လာမယ်လို့ကော်မရှင်ကတော့ယုံကြည်နေတာပါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေတဲကိုဘယ်လိုကောက်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘယ်အကူအညီမှမယူဘဲကော်မရှင်တစ်ခုတည်းကပဲဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ကော်မရှင်ကတော့ပြောဆိုထားပါတယ်
ကျွန်တော်ကလည်းကျွန်တော်စီမံချက်ချပြီးလုပ်ပါတယ်ကျွန်တော်တို့ထွေးဥကဲဟိုလောက်ကရကျွန်တော်တို့ကလည်းထောင်းရမှာပါဟုတ်ကဲ့အားချပြမယ်ချပြမယ်အရင်ကမှစိန်ကျွန်တော်တို့ချပြမှာပေါ့
ဒီလိုလှုပ်ဆောင်မဲ့စီမံချက်ကတကယ်ကိုအောင်မြင်ပါမလားဆိုတာကိုတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမိကွန်းထုတ်နေတာတွေရှိပါတယ်တကောင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ပြည်စုံတဲ့မဲစင်းတစ်ခုရဖို့ဆိုရင်ကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကမဲစင်းကောက်ယူခဲ့တဲ့နီလန်းတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်အလက်တွေကိုအရင်စူးစီးတုံ့တက်ပြီးမှသာစီမံချက်တစ်ခုကိုတေချာရေးဆွဲလှုပ်ဆောင်တင်တယ်လို့သူကတော့အကြံပြုသွားပါတယ
်။မဲစင်းကအခုလက်ရှိရှိနေတဲ့ဥပဒေမူပေါင်းရကော်မရှင်ကမဲစင်းကိုပြုစုတယ်။မဲစင်းကိုပြုစုပြီးကတ်ထားမယ်။ကတ်ထားပြီးရင်နိုင်ငံသားတွေကသွားကြည့်တယ်။ကြည့်ပြီးချင်းမှားတဲ့ရှက်မှပြင်တဲ့ရှက်ပြင်။အဲ့ဒါပြီးတော့ကော်မရှင်ကဒါကိုပြန်ပြီးတော့မှ update လုပ်မစနေပဲ။ဆိုအဲ့ဒီဟာအဲ့ဒီနီးစနစ်အပြင်ကိုအခုကကော်မရှင်ကပြောသလိုမျိုးပဲမဲစင်းကိုကောက်မယ်။ကောက်ပြီးတော့မှပါတီလက်ထဲကိုထည့်မယ်ဆိုရှင်အကောင့်နောက်ထပ်ကျွန်တော်တို့မဲစင်းပြုစုရေးမှာနောက်ထပ်ပါတီတွေထပ်ထည့်လိုက်ဖြစ်နေတာပေါ့ဆိုပါတီတွေကလည်းကျွန်တော်တို့မြို့နယ်တိုင်းမှာမရှိဘူးတနိုင်ငံလုံးမှာပါတီရှိတာဆိုတော့ပါတီကြီးနှစ်ခုပဲရှိကျွန်တော်ဘလို့သဘောနားလည်မှုသာကော်မရှင်ကိုရင်းအဖြစ်စီဒါမှမဟုတ်လို့ရှင်လေဒီလွတ်လပ်တဲ့ရပ်ဖက်ဖွဲ့စည်းတစ်ခုကနေပြီးမှဒီမဲစင်းကိုစနစ်တကျသုတေသနပြုပြီးအရင်ဆုံးစစ်စစ်လေ့လာမှုလုပ်အဲ့ဒါပြီးတော့မှကျွန်တော်တို့မဲစင်းဘလို့ကောက်မယ်ဆိုတော့မူဝါဒချသိတင်တယ်အဲ့ဒါမျိုးဆိုရင်ပို့ပြီးတော့မှကျွန်တော်တို့မင်းစင်းကပိုကောင်းလာမယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရတော့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲအတွင်းငယ်နေအေးချမ်းမှုမရှိလာကြောင့်
တနိုင်ငံလုံးမှာမြို့နယ်40မိဘလောက်ရွေးကောက်ပွဲကျင်းပနိုင်ခဲ့ခြင်းမရှိဘူးလို့ထုတ်ပြန်ကြေညာထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။သောတာရှင်တို့ကနာဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာမှာတော့ထိုင်းတောင်ပိုင်းစက်ထုံခရိုင်ကောသလူတောင်အမျိုးသားတစ်တော်နဲ့မီတာ900သာဝေးတဲ့လံကာဝီကျွန်းအနီးမှာထိုင်းအမတ်3ရေတပ်ရဲရင်ကဇွန်လ17ရက်နေ့ကဆက်လီတစည်းတောင်းတင်နေတာကိုတွေ့ခဲ့တာကနေရိုဟင်ဂျာ60ကျော်ကိုဖမ်းမိခဲ့ပါတယ်။အဲ့ဒီထဲမှာလူကုန်ကူးတဲ့ဂိုင်းနဲ့ပတ်သက်မှုရှိမရှိတာဝန်ရှိတဲ့ထိုင်းအာဏာပိုင်အဖွဲ့အစည်းအစုံကနေစစ်ဆေးနေတယ်လို့ဆိုပါတယ်။မန်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းဘက်ကမှဖမ်းမိတဲ့ဆက်လီပေါ်မှာရိုဟင်ဂျာအမျိုးသမီးအမျိုးသားနဲ့ကလေးငယ်အပါအဝင်လူ60ကျော်လိုက်ပါလာတာကိုတွေ့ရပြီးဆက်လီထိပ်ပိုင်းနဲ့တောက်ဆောင်တိုက်မိပြီးလေဝမ်းပိုက်အတွင်းမှာရေတွေဝင်နေတာကြောင့်ဆက်လီပေါ်မှာပါလာသူတွေဟာကျွန်းပေါ်ကိုရောက်နေကြတာကိုစတင်တွေ့ရတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ရိုဟင်ဂျာတွေလိုက်ပါလာတဲ့လေထိုင်းဘက်ကိုဆိုက်ကက်လာတာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ကျွန်းနာမယ့်သလူတောင်ဆိုတဲ့အမျိုးသားဒီတန်ဇာတာပိုင်းနဲ့ကျွန်းပေါ်အဲ့ဒါကိုအဲ့ဒီကဖြစ်တဲ့ဥစ္စာကသူတို့နဲ့မေးဒီဒါ900အကွာလောက်မှာသူတို့ရဲ့အဲ့ဒီကျုံးမှာရှိတဲ့ရုံးရဲ့ဒီဒါ900အကွာလောက်မှာတွေ့ရတော့မှအဲ့ဒီခုနကစီစီနေပေါ့နော်အခုကျတော့ရာ31ယောက်ယောက်ျားပေါ့ခဏယောက်30နော်တော့သူတစ်နေ့လေးကလေးက4ယောက်ဆိုပြီး
ပြန်ဖို့ကတော့အခုကမသိဟိုပြန်လွတ်မယ်ဆိုရအောင်အဲ့လိုပြောမဟုတ်တော့ဘာလို့ဆိုတော့ဒီကထိုင်းနဲ့ပါနေတဲ့ကြောင့်ဒါကလူကုန်ကူးမှုရေစင်းကြီးနဲ့ဒါပို့နေတဲ့ဟာမျိုးလို့မလေးကျောက်ကိုပို့နေတဲ့ခိုင်းလာပေါ့နော်ဒီလိုအခုအဖွဲ့ဆောင်ကအခုစပြီးတော့စုံလန်းစစ်သေးနေပြီပေါ့
တစ်တောပိုင်ကျွန်းကိုဆက်လီကမလေးရှားနိုင်ငံရဲ့ကျွန်းတကျွန်းလို့ထင်ပြီးဂျွန်လ17ရက်နေ့မနေ့စောစောမှာဝင်ကက်ခဲ့တာဖြစ်နိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာတော့ဖော်ပြနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအစ္စလမ်ဘာသာဝင်တွေလူမျိုးတုံးတက်ပြတ်ခံနေရတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မလေးရှားနိုင်ငံကရိုဟင်ဂျာတွေကိုဒုက္ခသည်တွေအဖြစ်ခိုးလွန်ခွင့်ပေးနေတဲ့အချိန်မှာဒုက္ခသည်တွေဟာမလေးရှားနိုင်ငံကိုခိုးယွင်ဖို့ကြိုးစားလာနေကြတာလည်းဖြစ်ပါတယ်မနေ့ပိုင်းမှာတော့ထိုင်းအနာပိုင်းတွေကလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေပါတယ်ထိုင်းနိုင်ငံကတော့အခုလိုဖမ်းမိတယ်ဆိုရင်နိုင်ငံတကာရေပိုင်နဲ့ထဲကိုပြန်လွှတ်ပေးလိုက်တာများပါတယ်အခုကိစ္စမှာတော့လူကုန်ကူးမှုတွေနဲ့ပတ်သက်မှုရှိမရှိကိုစစ်ဆေးနေတယ်လို့ဆိုပါတယ်မလေးရှားနိုင်ငံ UNHCR ရဲ့ထုတ်ပြန်ချက်ထဲမှာတော့မလေးရှားနိုင်ငံမှာဒုက္ခသည်အဖြစ်အတိအမှတ်ပြုလက်ခံထားတဲ့ရိုဟင်ဂျာ4000ခန့်ရှိနေပြီးတရားမဝင်ဝင်ရောက်လာတဲ့သူဟာ6200ကျော်လောက်ရှိနေတယ်လို့ဆိုပါတယ်လွန်ခဲ့တဲ့နှစ်နှဲငယ်တုန်းကတော့လေစီးတဲ့ဒုက္ခတွေပြီးထိုင်းဘက်ကိုကတ်လာမယ်ဆိုရင်စားပြာအကူအညီပေးပြီးပြန်လွှတ်ပေးလိုက်ပြီမဲ့အခုလေမှဖမ်းမိသူတွေကိုတော့ထိုင်းအနာပိုင်တွေကစစ်ဆေးနေသေးဖြစ်ပါရဲ့ရှင်
။မအေးမှသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာဘက်ကိုအလှည့်ပေးပါရစေ။သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဟာအင်္ဂါနေ့ကအိုင်အိုဝါပြည်နယ်မှာအပြိုင်ဆိုင်မဲဆွေးနွေးကြပါတယ်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်လို့မစ္စတာဘိုင်ဒန်ကကြေညာလိုက်တဲ့အချိန်ကလေးကသူတို့နှစ်ယောက်ကြားအပြန်အလှန်ဝေဖန်တိုက်ခိုက်နေကြတာပါ။ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းနေတဲ့မှာထိတ်ကပြေးနေတဲ့မစ္စတာဘိုင်ဒန်ကိုစွန့်အားပြောညံ့သူလို့သမ္မတထရမ့်ကတိုက်ခိုက်တယ်လို့မစ္စတာဘိုင်ဒန်ကလည်းသမ္မတထရမ့်ရဲ့ထိတ်တဲရန်လိုတဲ့ပြောဆိုလုတ်ကင်မုံတွေကိုဝေဖန်ပါတယ်။ပြည်နယ်တစ်ခုထဲမှာတပြိုင်တည်းမဲဆဲစီးယုံကြတာမှာတော့နှစ်ဖက်ဝေဖန်တိုက်ခိုက်တာတွေပို့ပြီးတော့ပြင်းထန်လာပါတယ်။စလာတီစာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။အိုင်အိုဝါပြည်နယ်မှာအင်္ဂါနေ့ကလုတ်တဲ့ပွဲတွေအတွင်း2020မှာရွေးကောက်ပွဲပြန်ဝင်မဲ့ Republican သမ္မတဖြစ်သူဒေါ်နယ်ထရမ့်ကအိုဘားမားဆိုရလက်ထက်လှုပ်ဆောင်ချက်တွေကိုရေးမပါသလိုပြောဆိုတဲ့ပြင်ဒုသမ္မတဟောင်းဘိုင်ဒန်ကိုလည်းနှိမ်ချတိုက်ခိုက်ပါတယ
်။ America must never again be held hostage to foreign suppliers of energy.
Obama Biden ဒီအချိန်မှလူဂျိုးစုလက်ထက်တုန်းကလို့စွန့်ရင်ကိုပြပဝယ်ရတဲ့ပြန်ပေးဆွဲခံရတဲ့အခြေအနေမျိုးအမေရိကန်ဘယ်တော့မှပြန်မရောက်ရပါဘူး
။သမ္မတထရမ့်တိတ်ကြိုက်တဲ့အဓိကစကားကတော့တိုင်းပြည်စည်းဝါးရေးတိုးတက်မှုအကြောင်းပါ။ဒါပေမဲ့သူ့ရဲ့ကုံသွယ်ကုံမူဝါဒတွေကအမေရိကန်လက်သမားတွေနဲ့ကုံထုတ်လုပ်သူတချို့ကိုထိခိုက်လာတာကြောင့်စည်းဝါးရေးကျနိုင်ချေပေါ်စိုးရိမ်လာကြပါတယ်။သမ္မတထရမ့်ကတော့အခုနေတူးချတဲ့အတွက်လေသမားတွေအကျိုးဖြစ်တယ်လို့ပြောနေစေပ
ါ We are taking in billions and out of those billions that we're taking in tariffs we gave the farmers
ဘယ်ကုန်ကနေဒေါ်လာဘီလီယံပေါင်းများစွာရနေပြီအဲ့ဒီတွေကဒေါ်လာ16ဘီလီယံကိုလေသမားတွေကိုပေးခဲ့ပါတယ်ဒါကြောင့်လဲဆိုဒီငွေပမာဏဟာခင်ဗျားတို့ကုန်တွေဝယ်ဖို့တရုတ်ကအများဆုံးသုံးခဲ့တဲ့ငွေဖြစ်တာကြောင့်ပါပဲ
မကြသေးခင်ကထွက်တဲ့ Rasmussen Report လူလူစစ်တမ်းအရသူ့အပေါ်လူလူထောက်ခံမှု50ရာခိုင်နှုန်းနီးပါးရှိနေတာအပါအဝင်တခြားအချက်တွေကိုထောက်ပြပြီးသ ူပြန်ပြီးရွေးကောက်ခံရဖို့ယုံကြည်တယ်ဆိုတာကိုအင်္ဂါနေ့အစောပိုင်းက Twitter မှာဒေါ်နယ်ထရမ့်ရေးပါတယ်။ဒါပေမဲ့အင်္ဂါနေ့ကထွက်တဲ့ Quinnipiac တက္ကသိုလ်လူထုစစ်တမ်းမှာတော့မစ္စတာဘိုက်ဒန်ကဒေါ်နယ်ထရမ့်တဲ့တနိုင်ငံလုံးမှာလူထုထောက်ခံမှု7300000လုံးပိုများတာကိုတွေ့ရပါတယ်။မစ္စတာဘိုက်ဒန်က၂ရက်ကြာ Iowa မဲဆွယ်စည်းဝေးခီးစဉ်ကိုအင်္ဂါနေ့အစောပိုင်းကစတင်ပြီးဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုပုံစံကိုအဓိကဝေဖန်ပြောဆိုပါတယ်။
I think he's genuinely a threat to our core values. And he's a threat to our standing in the world. On the D-Day ceremony.
ဒီမှာကျွန်တော်ရဲ့အဓိကစံတန်ဖိုးတွေအတွက်တကယ်ချင်းချောင်မှုလို့ကျွန်တော်ယူဆပါတယ်။ဒါမှမဟုတ်ကျွန်တော်ရဲ့ဂုဏ်သိက္ခာအတွက်ချင်းချောင်မှုလည်းဖြစ်ပါတယ်။ဒီနေ့အထိမအခမ်းအနားတွေမှာတောင်းလန်ဒန်မြို့တော်ဝန်ကနေမင်းမီဘက်မစ်လာအထိလူတိုင်းကိုတိုက်ခိုက်ပြီး Twitter မှာရေးနေတာကိုကျွန်တော်သိအံ့ဩမိပါတယ
်။ဂုဏ်ရဂုဏ်နဲ့ပတ်သက်လို့ဒေါ်နယ်ထရမ့်ပြောတာတွေအပေါ်မှာလည်း Mr. Biden ကဝေဖန်ပါတယ်။
The fact is he backed off this threat on tariffs with Mexico lately because realized that he was like
တကယ်တမ်းကမရှိကန်အဟာယိုနဲ့အိုင်ဝါလိုနေရာတွေမှာသူရှုံးနိုင်ကြီးရှိတာကိုသိသွားတာကြောင့်မက္ကဆီကိုပေါ်ကုန်သွယ်ခွင့်ချမဲ့ကိစ္စနောက်ပြန်ဆုတ်သွားတာပါဒီလောင်ဝဲတောင်ပိုင်းမှာကျွန်တော်တို့ပြောနေကြတဲ့ဇာတ်နဲ့ဆိုရင်ရုပ်ချီးဆိုလိုဘုရားသခင်ကတတိပေးလိုက်တယ်လို့ပါပဲဒါပေမဲ့မယုံလိုက်ပါနဲ့လေအကယ်၍အခြေအနေတွေကပြန်တင်းပါလာရင်ပုံတွယ်ကွန်ချမယ်လို့သူချင်းချောက်ဥမှာပါကျွန်တော်အမြင်အားဖြင့်အမေရိကန်လုပ်သားတွေဆိုတာသူ့အတွက်ကထိုးကျွေးဖို့နယ်ယုတ်ကလေးတွေတက်တက်ပါပဲ
လက်ရှိထိကတော့ဘိုင်ဒန်ရောထရမ့်ရောဟာသူတို့ပါတီရဲ့သမရကိုယ်စားလှယ်လောင်းတွေနဲ့ထိတ်ကပြေးနေစေပါဒါပေမဲ့လည်း2020နိုဝင်ဘာကအတော်လေးဝေးနေသေးသည်2016ရွေးကောက်ပွဲနမူနာအရထင်မှားတာတွေနောက်ဆုံးအချိန်မှာဖြစ်မလာဘူးလို့မပြောနိုင်ကြောင်းပါခင်ဗျာ
ကိုချေချောသိမ်းပါရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲထုတ်လွှင့်ပေးမယ် VOA နိုင်စင် TV အစီအစဉ်တွေကိုဆက်လက်ဆောင်မြောကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7 Juru ကနေထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလွှာအစီအစဉ်တွေကို Intel Set 17 နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်လူရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့ဆန္ဒပြသူတွေနဲ့ဟောင်ကောင်မှာဒီကနေ့ဒီကရုံးပြည်ရကရတက်ဖွဲ့ကမြေရီယူပုံးတွေရောဘာချီစံနဲ့ငရုကောင်းရီတွေတုံးပြီးနေနေခဲ့ပါရဲ့ဒိုင်းနေဝစ်စုံနေနဲ့အကာအဝေးယူထားတဲ့ရတက်ဖွဲ့ကဆန္ဒပြသူတွေကိုတွန်းထုတ်ဖယ်ရှားဖို့ကြိုးစားတယ်လို့ဆန္ဒပြသူတွေဘက်ကလည်းတားဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပောက်တာတွေလည်းရှိခဲ့ပါရဲ့ထင်ရှားတဲ့ဒင်းတော်တယောက်ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့စွပ်စွဲခံထားတဲ့ရတက်ဖွဲ့ဝင်တွေကိုအရေးယူဖို့ရုရှားနိုင်ငံမော်စကိုမြို့မှာတောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲအတွင်းအတက်ကန်ကောင်းဆောင်အလက်စီနာဗလနီနဲ့လူတရာလောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားရေးလှုပ်ရှားမှုဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ကအနည်းဆုံးလူ94ယောက်ကိုမနေ့ကဖမ်းဆီးပြီးတချို့လူတွေကိုအင်အားသုံးဖမ်းဆီးခဲ့တယ်လို့ OBD Info ဖွဲ့ကပြောဆိုလိုက်တာပါမက္ကဆီကိုနိုင်ငံကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်နိုင်ရေးကြိုးပမ်းတဲ့လူတွေကိုဟန်တားနိုင်မှုကွာတီမလာနိုင်ငံနဲ့နယ်စပ်ချင်းတိနေတဲ့နိုင်ငံတောင်ပိုင်းကိုမက္ကဆီကိုမျိုးစားကာဝေးတပ်ဖွဲ့တွေဒီနေ့ဆီလုပ်ဖို့ရှိပါတယ်တပ်ဖွဲ့ဝင်6000လောက်နယ်စပ်နဲ့တခြားဒေသတွေကိုဒီနေ့စတင်ဆီလုပ်မယ်ကြောင်းနိုင်ငံရေးဝန်ကြီးကပြောဆိုခဲ့တာပါရိုဟင်ဂျာဒုက္ခသည်ရေးဖြစ်ရှင်းရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားလက်ခံသဘောတူခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြဲတမ်းတွင်းဝင်ဒေးဗစ်ဟေးတို့ဦးဆောင်တဲ့အမေရိကန်ဘင်္ဂလားဒေ့ရှ်တွဲဆုံဆွေးနွေးမှုအတွင်းမှာသဘောတူလက်ခံခဲ့ကြပါတယ်
။တရင်းချင်းညုတ်ကိုကိုအောင်လုံကပြောပြပေးခဲ့ရပါရှင်။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလှိုင်းတူမီတာ7925ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington,